ဟာလေလုယာဟာလေလုယာဒီနေ့လည်းပဲကျမတို့ယေရှုတော်ကြောင့်ဆက်ကရိယာတွေဖခင်ကဒါတွေကြိုတိလို့မိဆက်ကြီးတွေအမျိုးမျိုးเนาะဖခင်ရှင်ပြင်ဆင်ပေးတယ်။ဒါကြောင့်မို့ဒီနေ့မှာမီဒီယာပိုင်းတွေကိုလည်းကိုဟာလေးနဲ့ကိုအထူးအချွန်ကြီးမဟုတ်ရင်တောင်မှကျမတို့လုံနိုင်တဲ့အရေးချင်းရှိတဲ့လူငယ်တွေကိုပြင်ဆင်ပေးတယ်။ဒါကြောင့်မို့ဒီပလင်ဘော်ကနေဖခင်နှုတ်ကပတ်တော်တွေကိုဝင်ငှခွင့်ရတယ်။เนาะဒီကနေပြီးတော့ဖြန့်ကျက်ပြီးတော့မှကျမတို့တင်းသူတင်းသားတွေဒါမှကအခြားသောသူများပင်လေကြားနိုင်ရတဲ့နှုတ်ကပတ်တော်ကြားနိုင်ရတဲ့အခွင့်ကိုဖခင်ပေးတဲ့အတွက်အထူးပဲဖခင်ယေရှုတော်ချီးမွမ်းနေဒီဗိမာန်တော်ကြီးမှာလူတွေရှမ်းမတက်နှုတ်ကပတ်တော်ကိုခံယူတဲ့အချိန်အဲ့ဒီသူများပေါ်မှာဒီပလင်ဘောကနေဝေငှရမယ့်အချိန်လဲရောက်လာမယ်လို့ယုံကြည်တယ်လို့ဖခင်သခင်ကကျွန်တော်ကျမတို့ကိုမေ့မထားဘူးဘယ်တော့မှဆွန့်ပစ်မထားဘူးကျမတို့ကိုတတိနဲ့ကြည့်ရှုနေတဲ့ဖခင်တူရတကိုကြည့်တော့လက်တော်နဲ့ကျွန်တော်တို့ကိုဆွဲကင်သောဖခင်ကကျွန်တော်တို့နဲ့အတူရှိတယ်ဆိုတာကိုယုံကြည်ခြင်းအားဖြင့်မျှော်လင့်ခြင်းအားဖြင့်ကျွန်တော်တို့တက်တာခြင်းအခွင့်နဲ့ဖခင်ရဲ့ပို့ဆောင်ခြင်းထဲမှာတွာလာရလို့အထူးပဲပထမဦးဆုံးကျေးဇူးတော်ချီးမွမ်းပါတယ်လို့ဒီလကတော့ကျွန်တော်တို့ဇူလိုင်လဖြစ်တယ်ဒီလမှာတော့ကျွန်တော်တို့အခုဆိုရင်ဒါနောက်ထပ်တပတ်လာလောက်ပဲရှိတော့တယ်ထင်တယ်เนาะဘုရားရှင်ကခက်ခဲပါတယ်ဆိုတော့ဂျားထဲမှာလဲပို့ဆောင်တာဝန်ယူတော့ဘုရားရှင်ဖြစ်ပါတယ်လို့ဒီနေ့ကျမအနေနဲ့ဒေသနာဝင်ငှဖို့ရအတွက်ယူလာတဲ့ရွေးချယ်ထားတဲ့ခေါင်းစဉ်ကတော့ဟောရှိအနာဂတ်ကျမ်းလေးအခန်းကြီးလေးအငယ်16เนาะဟောရှိအနာဂတ်ကျမ်းအခန်းကြီးလေးအငယ်16မှာရှိတဲ့เนาะကျမ်းစာကိုအမိပြုတ်ပြီးတော့ကျမ်းစာကိုအစွဲပြုတ်ပြီးတော့မှငါလူတို့သည်ပညာနည်းသောကြောင့်ငါလူတို့သည်ပညာနည်းသောကြောင့်ဆိုတဲ့ခေါင်းစဉ်လေးကိုတတ်ထားပါတယ်အဲ့မှာဘလို့ရေးထားလဲဆိုတော့ဟောရှင်နာဂတိကျမ်းခန်းကြီးလေးအငယ်6မှာငါတို့သည်ပညာနည်းသောကြောင့်ငါလူတို့သည်ပညာနည်းသောကြောင့်ဆုံးရှုံးကြ၏အောက်ကဟာဒီတော့ဆက်မဖတ်တော့ဒါကြောင့်ဒီခေါင်းစဉ်လေးနဲ့ဝင်ငှဖို့ရအတွက်ပြင်ဆင်တဲ့အခါမှာအများကြီးဘုရားသခင်ကနှုတ်ကပတ်တော်ကျွန်မအမတ်တမဲ့ရှိတဲ့နှုတ်ကပတ်တော်ဒီတော့ဘုရားရှင်အစ်စ်ဖွင့်ပြတဲ့အရာတွေရလို့ကျွန်မကအရင်ဆုံးကောင်းကြီးမင်္ဂလာခံစားရတယ်လို့တော့ကျေးဇူးတော်ချီးမွမ်းခြင်းနဲ့ဒီမှာငါလူတို့ဒီဆိုကလေးကသူဒီစကားကိုပြောခံရတဲ့လူတွေဟာမယုံကြည်သူတွေလည်းမဟုတ်ပါဘူးတော့ဘုရားကိုမသိတဲ့လူတွေလည်းမဟုတ်ပါဘူးတော့သူရဲ့လူတွေသူ့ကိုယုံကြည်တဲ့ယုံကြည်သူတွေကိုသူ့လူတွေကိုသူအသွေးနဲ့ရွေးဝယ်ထားတဲ့เนาะလူတွေကိုเนาะပြောတာဖြစ်တယ်ဆိုတာကျွန်မသတိထားမိတယ်เนาะဆိုတော့ငါလူတွေကတဲ့ပညာနည်းတဲ့အတွက်ကြောင့်ဆုံးရှုံးရတယ်တဲ့ဆိုတော့အားမလို့အားမရပေါ့เนาะသူရောက်စေခြင်းတဲ့နေရာသူဖြစ်စေခြင်းတဲ့နေရာသူရစေခြင်းတဲ့အရာတွေဆုံးရှုံးရတဲ့အကြောင်းရင်းကပညာနည်းလို့ဆိုတော့ပညာနည်းတယ်ဆိုတာကတနည်းအားဖြင့်လူစကားနဲ့ပြောရရင်တော့เนาะဥမာလူတယောက်ကအလိန်ခံရတယ်ဆိုလို့ရှင်တော့မင်းကွာအတာမင်းကွာပညာနဲတာပါကွာမင်းဒါလေးတောင်မှเนาะလိန်နေဆိုတာမင်းမသိဘူးလားမသုံးတတ်မိဘူးလားစသဖြင့်အပြစ်တင်တန်းနေကျွန်တော်ကျမတို့မကြာခဏကြားရတယ်လို့ကိုယ့်ကိုလည်းဒီလိုပြောခံရဘူးတာလည်းရှိမှာပါဆိုတော့ပညာနဲတဲ့အတွက်ကြောင့်သိရမယ့်အရာကိုမသိလို့နားလည်ရမယ့်အရာနားမလည်တဲ့အတွက်ကြောင့်နော်ဆုံးရှုံးမှုတွေကိုဘုရားသခင်ကနော်အားမလို့အားမရနဲ့သူ့ချစ်တဲ့သားသမီးတွေသူ့လူတွေကိုပြောသောစကားဖြစ်တယ်လို့နော်ကျွန်မအနေနဲ့အဲ့လိုပဲယုံကြည်ထားပါတယ်လို့ဆိုတော့ဆုံးရှုံးတဲ့အရာတွေကမခံစားဘူးတဲ့အရာမတွေ့ဘူးတဲ့အရာတွေဖြစ်တဲ့အခါမှာမပိုင်ဘူးတဲ့အရာတွေဖြစ်တဲ့အခါမှာတော့နှမျောရခေါင်းမလေးတိချင်မှတိမယ်ဘလောက်ဆုံးရှုံးသွားတယ်ဆိုတာလေတွက်မိချင်မှတွက်မိပဲဆိုတော့ဒီကနေ့ဒီအချိန်မှာเนาะဒီအရာကကျမမဆာအလုံးအတွက်ဖြစ်လိမ့်မယ်လို့ကျမအနေနဲ့ယုံကြည်ပါတယ်လို့ဖခင်သခင်ကဝိညာဉ်ဖြစ်တယ်ကျွန်တော်ကျမတို့ကလည်းဝိညာဉ်ဖြစ်တယ်ခန္ဓာကိုယ်တစ်ခုထဲမှာနေထိုင်တာပဲဖြစ်တယ်ကျွန်တော်ကျမတို့ကလည်းဝိညာဉ်ဖြစ်တယ်เนาะဒါကြောင့် ဖယားနဲ့တူညီသောအမျိုးသားအသက်အမျိုးသားကိုရရှိသောသူတွေဖြစ်တယ်။ဧရင်ဥယျာဉ်မှာဆုံးရှုံးရတာကဖယားပြောတဲ့စကားဖယားပြညတ်ထားတဲ့စကားကတစ်ခုပဲဖြစ်တယ်။အဲ့ဒီတစ်ခုကိုသူတို့ကျူးလွန်တဲ့အခါနော်ဘယ်လိုဖြစ်သွားမယ်ဆိုတော့သူတို့နားမလည်လို့ဆိုရင်တော့ဒါအမှန်ဆုံးဖြစ်မယ်။မတိလို့နားမလည်လို့စာတန်းရဲ့အလိန်ခံရတာမင်းတို့ဖယားနဲ့တူမှာဆိုလို့တူပြီးသားပဲတူအောင်ဖန်ဆင်းထားတာပဲဒါကြောင့်ဒီကနေ့ကျွန်တော်ကျမတို့မှန်ပါတယ်ဆိုတော့ဟုတ်ပါတယ်ဆိုတော့အသိမှတ်ပြုတ်တဲ့အရာတွေဟာကျွန်တော်တို့ကိုပြန်ချီနှောင်ပြီးတော့မှဒုက္ခရောက်ပြီးတော့မှစာတန်းရဲ့လိန်လယ်သောအရာတွေဒါလည်းဖြစ်တယ်ဆိုတာတကယ်တမ်းကျမတို့သိမယ်ဆိုရင်တော့ဒီကနေ့ဘယ်လိုပဲကြုံရကြုံရကျမတို့ကအောင်မြင်သောသူတွေဖြစ်မယ်ဆိုတာကိုပထမအုံဆုံးပြောချင်ပါတယ်လို့ဒါကြောင့်ဝိညာဉ်တော်ဝိညာဉ်ဖြစ်တဲ့ဘုရားကဝိညာဉ်အရာကိုပဲပြောမှာပေါ့ဝိညာဉ်သဘောနဲ့ပဲပြောမှာပေါ့နော်ဒါကြောင့်မို့တစ်ကောထဲမှာဝိညာဉ်လူဖြစ်စေခြင်းနဲ့တဲ့သင်တို့ကိုဘာဖြစ်လို့ဆိုဝိညာဉ်လူတွေကိုပြောရမယ့်စကားသင်တို့ကိုပြောလို့မရလို့တဲ့နော်ဒါကြောင့်မို့ဒီကနေ့ကျွန်တော်ကျမတို့ဆက်လက်ခံယူရအောင်ဖေဖေခန်းကြီးလေးအငယ်တက်ကနေဖတ်မယ်ဆိုရင်ထို့ကြောင့်ဘုရားသခင်ချမ်းသာတယ်လို့ဝင်ရတော့အခွင့်ကိုပေးတော့ဂတိတော်သည်ငါတို့၌ရှိရလျက်နဲ့တင်တို့တွင်အချို့တို့သည်မမီဘဲနေမူကိုငါစိုးရင်လေတဲ့ဘုရားရဲ့ချမ်းသာခြင်းနော်ဘုရားရဲ့ချမ်းသာခြင်းတဲမှာမဝင်စားနိုင်မဝင်စားနိုင်တာဟာတဲ့တနည်းအားဖြင့်ဘုရားကဝင်စားနိုင်ဖို့ဖယားချမ်းသာတဲ့ကိုဝင်စားနိုင်ဖို့ဂတိတော်တွေငါတို့ရှိရတာနဲ့အဲ့ဒီဖယားရဲ့ချမ်းသာခြင်းကိုမမီပဲတနည်းအားဖြင့်မခံစားရတာကအင်မတန်မှနော်မင်းတို့မခံရခံစားရမအောင်ငါစိုးရင်လေတဲ့နော်ဒါကြောင့်မို့ဖယားသခင်ရဲ့ချမ်းသာခြင်းဆိုတာဘာလဲနော်ကျွန်မတို့ကပတ်စံရှိရင်ချမ်းသာတယ်ရွှေရှိရင်ချမ်းသာတယ်အဲယာဓူးတွေရှိရင်ချမ်းသာတယ်စီးပွားရေးကောင်းတဲ့ချမ်းသာဒါလည်းမှန်ပါတယ်ဒါပေမဲ့ဖယားသခင်ရဲ့ချမ်းသာခြင်းကဖတ်မပြတော့ရှင်းမပြတော့เนาะသူ့ရဲ့အကုန်လုံးဘာတစ်ခုမှကျမတို့ထပ်လှုပ်စရာမလိုတော့ဘူးစာတန်ကအကုန်လုံးကျမတို့ဝမ်းမြောက်ခြင်းကျမတို့ရဲ့အသက်ကျမတို့ရဲ့ဖခင်နဲ့ဆက်ဆံခြင်းဖခင်ရဲ့ပဂတိအသက်တာဖခင်ပေးတဲ့လှုပ်ပိုင်ခွင့်နေဖခင်ပေးတဲ့အခွင့်အရေးတွေအားလုံးကိုလူယူသွားတယ်လိန်ပြီးတော့လူယူသွားတာဖြစ်တယ်ဆိုတော့အဲ့ဒီအရာတွေကိုဖခင်ကပြန်လဲရရှိဖို့အတွက်သူကြံစီပြီးတော့မှသူ့ရဲ့တပါးတီတော်သားတော်ကိုဆေလွတ်ပြီးတော့မှဒါတွေအားလုံးကိုပြန်ရဖို့အတွက်သားတော်ကိုဆွတ်တာသားတော်ကိုဆေလွတ်တာဒါကြောင့်ယေရှုဖျားကအကုန်လုံးပြန်လှုပ်ပေးပြီးတာဆက်လက်လက်ကြမပြောပါဦးမယ်နော်ဆိုတော့ယေရှုဖျားကစာရန်လူယူသွားတဲ့အာနာတွေအခွင့်ရေးတွေနော်လူစီကနေသူလူယူသွားတဲ့အရာအားလုံးကိုကောလောသဲထဲမှာလက်ဝါးကားတိုင်းအားဖြင့်အာနာဇက်တွေစာရန်ရဲ့အာနာဇက်ကြီးလောက်ပိုင်ခွင့်နဲ့အားလုံးကိုသူကပြန်လဲလူယူပြီးတော့မှလက်ဝါးကားတဲ့အဖြစ်အောင်ပွဲခံခဲ့ပြီးသားဖြစ်ပါတယ်။ဒါကြောင့်မို့သူ့ရဲ့ချမ်းသာခြင်းဆိုတာသူလှုပ်ဆောင်ပေးပြီးတော့အရာแท้မှာအေးဆေးစွာသူ့ရဲ့ပြီးစီးခြင်းထဲမှာအေးဆေးစွာငြိမ်သက်စွာရုန်းကန်ခြင်းမရှိဘဲနဲ့အနာယူဖို့ကဘုရားခင်အကြံစီဖြစ်တယ်။သူ့ရဲ့သားတော်ကိုဆေလွတ်ပြီးတော့ဒီလောက်ထိသားတော်အားဖြင့်ကျွန်တို့ကိုရွေးနှုတ်တာကသူ့ရဲ့ရည်ရွယ်ချက်ကအဲ့ဒါဖြစ်တယ်။ဒါကြောင့်မို့ဒါတွေကိုကျမတို့မသိတဲ့အခါမှာဖခင်ရဲ့အကြံစီကိုမသိဘူး။ဖခင်ကကျမတို့အတွက်ဘလောက်လှုပ်ပေးတယ်လဲဆိုတာမသိတာကပညာနည်းခြင်းဖြစ်တယ်လို့ဆိုလိုတာဖြစ်မယ်လို့ကျမယုံကြည်တယ်။အဲ့ခါမှာတခါအဲ့သုံးထဲမှာပဲနော်သုံးထဲမှာပဲတင်းတို့ဟာတဲ့ဟေပြတ်ခန်းကြီးသုံးအငယ်30လောက်ကနေဖတ်ကြည့်မယ်ဆိုရင်ငါဤအလေအံငါဤအလေလာကိုနားမလဲကြဟုငါဆိုရိုက်ထို့ကြောင့်သူတို့ဒီငါဤချမ်းသာတဲ့သို့မဝင်ရကြဟုအမျက်ထွေငါချင်းဆိုတယ်တဲ့ဘုရားသခင်ငါရဲ့ချမ်းသာခြင်းတဲ့ကိုမင်းတို့မဝင်စားနိုင်တာတနည်းအားဖြင့်ငါလုတ်ပေးပြီးသားအရာတွေမခံစားရတာကတဲ့နော်မင်းတို့ကတဲ့ငါဤချမ်းသာတဲ့ကိုမဝင်ရကြတာကငါရဲ့အလေလာငါရဲ့တဘာဝငါရဲ့သဘောထားငါရဲ့အဖြစ်တော်တွေမင်းတို့နားမလဲကြလို့အဲ့ဒါကြောင့်မင်းတို့မဝင်စားရတာဖြစ်တယ်ဆိုပြီးတော့မှစိတ်ဆိုးလို့ငါချိန်ဆိုတယ်လို့တောင်ပြောတာဖြစ်တယ်။ ဒါကြောင့်မို့ပြီးခဲ့တဲ့အပတ်မှာလည်းကျွန်မဟောပြီးပြီယေရှုရဲ့အကြောင်းတူသောဧဝံဂေလိတရားဆိုတာဖျားသခင်ရဲ့ငင်းပယ်ခြင်းနဲ့ချိန်ဆခြင်းနေရာကနေအမင်္ဂလာဖြစ်တဲ့အတ္တာကနေမင်္ဂလာရှိတဲ့အတ္တာထိရွေးချယ်ရွေးနှုတ်ခဲ့တဲ့ကောင်းကြီးမင်္ဂလာကိုပြန်လည်ပေးခြင်းခံရတဲ့တရားကဧဝံဂေလိတရားဖြစ်တယ်ယေရှုအဖင်ဖြစ်တယ်ဟောအချုပ်ကအခုလည်းပဲငါအလေးလောက်မင်းတို့နားမလဲတဲ့အတွက်ကြောင့်ငါရဲ့ချမ်းသာတဲ့ကိုမင်းတို့မဝင်ရတာဖြစ်တယ်တဲ့ဒါလည်းပညာနဲတာပဲကိုကိုဘလောက်ချစ်လို့ချစ်မှန်းနော်ကို့အတွက်ဘာတွေသူလုပ်ပေးဖို့တပါးတီတော်သားတော်ကိုစွန့်ရတယ်လေဖခင်ရဲ့အကြံစီငါ့အပေါ်မှာဘလောက်ကြီးမားတယ်လေငါရမယ့်အခွင့်အရေးတွေကဘာတွေလဲနော်တားတွေကိုမတိမှန်ဖဲနဲ့နော်နေ့စဉ်ကြုံတွေ့ရတဲ့လောကကပြောတဲ့စကားစာရန်ကပြောတဲ့စကားအသွေးသားရဲ့ပြောတဲ့စကားတွေကိုယုံကြည်မိတဲ့အခါမှာသူ့ရဲ့ချမ်းသာလို့ခေါ်တဲ့သူ့ရဲ့လုပ်ပြီးသားပြီးစီးခြင်းတဲ့မှာကျမတို့ကနားနေခွင့်မရဘဲနဲ့ပြေးလွားပြီးတော့မှကနာမငြိမ်ဘဲနဲ့စိုးရင်ကြောက်ကြပြီးတော့မှကြောက်ရွံ့တော့အသက်တာနဲ့ကျမတို့အသက်ရှင်ရတယ်ဆိုတာကိုနော်အားလုံးကအဲကျမတို့တည်ပြီးသားဖြစ်တယ်အဲသို့တော်လည်းပဲဒီအရာတွေကနေကျွန်တော်ကျမတို့ကိုလွတ်မြောက်ရတဲ့အခွင့်ကိုတိကျစွာဘုရားခင်ပြင်ဆင်ပေးထားတယ်ဆိုတဲ့အရာကိုလည်းထပ်ပြီးတော့ပြောချင်ပါတယ်လို့ဒါကြောင့်မို့တိယောအခန်းကြီး5အငယ်73 74မှာနော်ရေးထားပါတယ်တိယောအခန်းကြီး5အငယ်73 74မှာဘုရားသခင်သားတော်ကိုယုံကြည်သောသင်တို့သည်ထာဝရအသက်ကိုကိုယ်တိုင်ရသည်ဟုသိစေခြင်းကဤအရာများကိုသင်တို့အားငါရေး၍ပေးလိုက်တယ်သားတော်ကိုယုံကြည်တဲ့လူတွေကထာဝရအသက်ကိုရတဲ့အကြောင်းမင်းတို့ကိုယ်တိုင်ရတာကိုသိဖို့အတွက်ဒီအရာတွေကရေးရေးပေးလိုက်တယ်တဲ့ထာဝရအသက်အဲ့ဒီမင်းတို့ထာဝရအသက်ရတာကိုကိုယ်တိုင်ကလည်းသိရမယ်တဲ့ဒါကြောင့်ဒါတွေကရေးရေးပေးလိုက်တာပါလို့ပြောပါတယ်ဒါကြောင့်ဖခင်ရဲ့အကြံစီကကျွန်တော်ကျမတို့အရင်ဥယျာဉ်မှာဖခင်ငင်းပယ်ခြင်းကိုခံရပြီးတော့ဖခင်နဲ့လုံးဝကင်းကွာရတဲ့အသက်တာကတေတော့အသက်တာလို့ဘုရားကပြောတာဖြစ်တယ်။အဲ့မှာဘုရားသခင်ကအဲ့ဒီအရာနဲ့လက်မလျှော့ဘဲနဲ့ကျွန်တော်ကျမတို့ကိုငကိုသူ့ရဲ့ရည်ရွယ်ချက်အကြံစီတွေပြန်လည်ပြည့်စုံဖို့အတွက်ထာဝရအသက်သူ့ရဲ့ဘုရားပဂတိအသက်တနည်းအားဖြင့်သူနဲ့တူညီသောအမျိုးအစားအသက်ကိုပေးဖို့ရအတွက်သူ့ကိုပြန်လည်သိကျွမ်းပြီးတော့မှသူနဲ့ပြန်တစ်လုံးတစ်ဝက်ပြန်ဖြစ်နိုင်မဲ့နီးလန်းကိုသူကဘလို့သူအာရည်ရွယ်ထားတယ်ဆိုတာเนาะကျွန်တော်ကျမတို့ရတဲ့ထာဝရအတိတ်အတိတ်ပဲခဏခဏကျမပြောပြီးပါပြီเนาะရှင်ရခလူဝင်ကြအခန်းကြီးဆက်ခွန်အငယ်3မှာထာဝရအတက်ဟူမူကားတဲ့မှန်သောဘုရားသခင်တဆူဒီဖြစ်တော်မူသောကိုတော်ကို၎င်းတဲ့ထာဝရအတက်ဆိုတာတဲ့မှန်သောဘုရားသခင်တဆူဒီဖြစ်တော်မူသောကိုတော်ကို၎င်းဆေလွတ်တော်မူသောယေရှုခရစ်ကို၎င်းတိကျွမ်းခြင်းဖြစ်တယ်ခွေးလေးတွေကြောင်လေးတွေသူတို့တတ်မှတ်ထားတဲ့သူတို့တဘာဝအแทမှာပါတဲ့အရာပဲသူတို့သိခွင့်ရှိတယ်ကျွန်တော်ကျမတို့မွေးလာတဲ့ကလေးတွေကဘာမှတော့မသိသေးဘူးအမေအဖေလည်းမသိသေးဘူးဘာမှမမြင်သေးဘူးဒါပေမဲ့သူတို့အแทမှာနော်တိတတ်တဲ့ဖယားကိုတိတတ်တဲ့အသက်ကိုသူတို့ကနော်ရနိုင်တဲ့အခွင့်အရေးရှိတယ်ဒါကြောင့်ယေရှုဖျောက်ကျွန်တော်ကျမတို့ယုံကြည်လက်ခံတဲ့အခါထာဝရအသက်ကိုကျမတို့ကရတာဖယားပဂရိအသက်တောင်ရတယ်အဲ့ဒီအသက်တာရှိတဲ့အတွက်ကြောင့်ဖခင်ကိုတိကျွမ်းရတဲ့အခွင့်မှန်သောဖခင်တဆူဒီဖြစ်တော်မူသောကိုတော်ကို၎င်းဆေလွတ်တော်မူသောယေရှုခရစ်ကိုတိကျွမ်းခြင်းကို၎င်းဆိုလိုတာဖြစ်တယ်လို့ရှင်ယောဟန်ခရစ်ခန်းကြီး16နှစ်ထဲမှာရှင်းပြထားပါတယ်။ဒါကြောင့်ကျွန်မတို့ကကိုရတဲ့ထာဝရအသက်ကိုလည်းတိဖို့လိုတယ်လို့စောင့်ရှောက်ဖို့လည်းလိုတယ်လို့အဲ့ဒီထာဝရအသက်ထဲမှာဘာတွေပါလာတယ်လဲဘလို့နော်အကျိုးရှိတယ်လဲဆိုတာတွေလည်းကျမတို့တိဖို့ရဘုရားသခင်အင်မတန်အလိုရှိမယ်လို့ကျမစိတ်ထဲမှာခံစားတယ်။ဘာဖြစ်လို့လဲဆိုတော့ထာဝရအသက်ကိုရတဲ့အတွက်ကြောင့်တရားစီရင်ခြင်းကိုမခံရတော့ဘူးတဲ့နော်တရားစီရင်ခြင်းမခံရလို့တန့်ရှင်းလို့ထာဝရအသက်ကိုရတယ်လို့မပြောဘူးနော်ထာဝရအသက်ကိုရလို့ဘလို့နီးနေရလဲတားတော်ဆေလွတ်တော်တားတော်ကိုယုံကြည်လက်ခံတဲ့အတွက်ကြောင့်ထာဝရအသက်ကိုရတယ်။အဲ့ဒီထာဝရအသက်ကိုရတဲ့အတွက်ကြောင့်သူ့ကိုတရားမစီရင်တော့ဘာဖြစ်လို့လဲ။သူကယေရှုကိုယုံကြည်တဲ့အတွက်ဖြောင့်မတ်တယ်လို့ဘုရားကတတ်မှတ်တဲ့အတွက်ကြောင့်သူ့ကိုအပြစ်စီရင်ဖို့မလိုတော့။အဲ့ဒါလေးတွေကကျွန်တော်ကျမတို့ရဲ့ယုံကြည်ခြင်းရဲ့အခြေခံအုတ်မြစ်တွေဖြစ်တဲ့အတွက်ကြောင့်တိဖို့ရအင်မတန်လိုအပ်တယ်ဆိုတာလေးကိုပြောပြချင်ပါတယ်လို့ဘုရားသခင်က မှန်တော့ဘုရားသခင်တဆူဒီဖြစ်တော်မူတော့ကိုတော်လို့ပြောတဲ့အခါမှာနော်ဘုရားကြီးအများကြီးရှိတယ်ဒါပေမဲ့ကျွန်တော်ကျွန်မတို့ကိုးကွယ်တော်ထာဝရဘုရားကျွန်တော်ကျွန်မတို့ကိုးကွယ်တော်ယေရှုဘုရားနော်ဘုရားသခင်ဆိုတာသူဟာမှန်တော့ဘုရားသခင်ဖြစ်တယ်ဆိုတာလောကကြီးကိုကျွန်တော်ကျွန်မတို့ကတက်တည်ခံကြွေးကြော်ကြင်ညာဖို့အတွက်ဘုရားသခင်အလိုရှိတယ်ဒါကြောင့်တစ်ခါတလေမှာကျွန်မတို့ကဘာသာတရားအနေနဲ့သာဘုရားကိုကိုးကွယ်တာငါကိုးကွယ်တော့ဘုရားကထာဝရဘုရားဖြစ်တယ်သူဟာမှန်တော့ဘုရားဖြစ်တယ်တဆူတည်းတော့ဘုရားဖြစ်တယ်ဆိုတာကိုယ်တိုင်ကသိဖို့ရန်အတွက်ဘုရားသခင်သိအလိုရှိတယ်ဒါကိုယာနုံးပြမသိတဲ့အခါမှာစာရန်ကကျွန်တော်ကျွန်မတို့ကိုအခြေအနေတွေနဲ့လိမ်လည်ပြီးတော့မှကျွန်မတို့ကိုဖျားယောင်းပြီးတော့မှအလိမ်ခံရတာဖြစ်တယ်ဒါလည်းပညာနည်းလို့ဖြစ်တယ်ဆိုတာကိုပြောပြချင်တယ်လို့တိတိအခန်းကြီးနှစ်အလဲအငယ်၄၅ထဲမှာရေးထားတဲ့အရာကိုကျွန်မတို့ဖတ်ပြချင်းတယ်နည်းနည်းပါပါကျမ်းစာတော့များတယ်ဒါမဲ့ကျွန်မအနေနဲ့အင်မတန်အရေးကြီးတယ်လို့ကျွန်မယူဆပါတယ်ဒါကြောင့်မို့တိတိထဲမှာဘယ်လိုရေးထားအလုံးတော့သိပြီးသားပါเนาะအဲ့မှာဘယ်လိုရေးထားလဲဆိုတော့တိတိအခန်းကြီးတစ်အငယ်လေးမှာလူအပေါင်းတို့ဒီကဲတင်ချင်းတို့ရောက်ရင်တမာတရားကိုသိစေခြင်းကဘုရားခင်အလိုရှိတယ်เนาะထာဝရအသက်ကိုရပြီးပြီเนาะတရားစင်ခြင်းမခံရတော့ဘူးဒါမဲ့ထာဝရအသက်ကိုရောက်ပြီးတဲ့အခါမှာဆက်လက်ပြီးကျမတို့ကျင်လည်ရမယ့်အသက်တာကတမာတရားကိုတည်ဖို့ဖြစ်တယ်တဲ့အဲ့ဒါဘုရားခင်အလိုချင်ဆုံးကျမတို့ကိုအတိစေခြင်းဆုံးကျမတို့ကိုစာတန်ကနော်သူအုပ်ဆိုးတဲ့စာတန်အုပ်ဆိုးတဲ့လောကမှာနော်လိန်လေသောမူတာရဲ့ဖခင်ဖြစ်တဲ့စာတန်ကကျွန်တော်ကျမတို့ကိုလိန်လို့မရအောင်ကျွန်တော်တို့ဒီအခြေအနေကိုအောင်မြင်တော်သူများဖြစ်ဖို့ရတဲ့ဘုရားသခင်ကဒီအချက်ကိုကျွန်တော်ကျမတို့ကိုပြောပြတယ်ရှင်းပြတယ်သိစေခြင်းတယ်လို့ကျမအနေနဲ့ယုံကြည်မိပါတယ်လို့ဒါကြောင့်ယောဟန်ခန်းကြီး၈အငယ်30နဲ့နှစ်မှာဒီတမန်တော်နဲ့ပတ်သက်ပြီးတော့တစ်ခါပြန်ပြီးတော့ရှင်းထားပြန်ပါတယ်ယောဟန်ခန်းကြီး၈အငယ်30နှစ်မှာထိုအခါယေရှုကသင်တို့ဒီငါ၏ဒေသနာ၌တည်လဲငါတပည့်အမှန်ဖြစ်ကြသူ့ရဲ့ဒေသနာဆိုတာသူပြောတဲ့စကားကျွန်တော်ကျမတို့အထဲမှာတည်ဖို့တနည်းအားဖြင့်ကျမတို့ကလက်ခံဖို့ဝန်ခံဖို့နော်ငါတပည့်အမှန်ဖြစ်ကြမယ်တဲ့တမာတရားကိုလည်းသိကြသဖြင့်တဲ့ထိုတရားသည်သင်တို့ကိုလွတ်လိမ့်မည်ဟုယုံကြည်သောလူကျူတာလူတို့ကိုပြောပြတယ်တဲ့ယေရှုဖျားကဒါကြောင့်ကျွန်တော်ကျမတို့အလိမ်မခံရဖို့အတွက်ပညာနည်းတဲ့အုပ်စုထဲမှာရှိပြီးတော့မြောက်များစွာသောညီသက်ဝမ်းမြောက်ခြင်းယေရှုဖျားကောင်းကင်ဘုံစီးစိမ်အားလုံးကိုစွန့်ပြီးတော့မှလာရောက်ရွေးနှုတ်ကယ်တင်ပြီးတော့မှရနိုင်တဲ့ကောင်းကြီးအားလုံးကိုရရှိနိုင်ဖို့ရတဲ့အဓိကအတော့ချက်ကတော့တမာတရားကိုသိဖို့ဖြစ်တယ်။ကယ်တင်ခြင်းရတဲ့ထာဝရအသက်တဲ့ရတဲ့ငရဲမရောက်တာဒါပေမဲ့တမာတရားမသိတဲ့ယုံကြည်သူအများကြီးရှိတယ်။ဒါလည်းပဲစာတန်ရဲ့ဖုံးကုပ်ခြင်းတစ်မျိုးဖြစ်တယ်။စာတန်ရဲ့အကြီးမားဆုံးသူဖုံးကွယ်ထားတဲ့ယုံကြည်သူတွေကိုတိသွားမယ်လို့တိသွားလို့ရှိရင်သူအများကြီးသူ့ရဲ့လုပ်ငန်းတွေပြတ်သွားမယ်သူ့ရဲ့အကြံစီတွေပြတ်သွားမှာဖြစ်လို့တော်တော်လေးသူကဖုံးအောင်ထားတယ်လို့ကျွန်မအနေနဲ့အဲ့လိုပဲနားလည်ထားတယ်ဒါကြောင့်မို့ကျွန်တော်ကျွန်မတို့ကိုသခင်ရှုကရှင်ယောဟန်ထဲမှာလည်းပြောထားတယ်ခုနပြောတဲ့တမာတရားကိုလည်းသိကြတဲ့အတွက်ဘယ်လိုလူတွေကသိမလဲသူ့ရဲ့ဒေသနာ၌တည်တော်သူကငါတပည့်ဖြစ်မယ်တဲ့ခရိယန်တိုင်းကတပည့်တော်မဖြစ်ဘူးဒါကြောင့်မို့တပည့်တော်ဆိုတာယေရှုရဲ့နောက်ကိုတဆိုင်မှတ်မှတ်လိုက်တာနှုတ်ကပတ်တော်တိုင်းအသက်ရှင်တာနှုတ်ကပတ်တော်အားဖြင့်အသက်ရှင်တာယေရှုကိုမိမိရဲ့အသက်သခင်အနေနဲ့မိမိရဲ့သခင်အနေနဲ့မိမိရဲ့အသက်တော်အုပ်ဆိုးစေတော်သူတွေမိမိရဲ့ဆန္ဒနဲ့ဘာတစ်ခုမှမလုပ်ဘူးကိုတော်ဖျားရဲ့ဆန္ဒကိုတော်ရဲ့လမ်းကြောင်းမှာပဲနော်နောက်ကနေတဆိုင်မှတ်မှတ်လိုက်လျှောက်နာခံအသက်ရှင်တော်သူတွေကိုတပည့်တော်လို့ခေါ်တာဖြစ်တယ်အဲ့ဒီတပည့်တော်တွေကတဲ့နော်ဒီအဲ့ဒီဒီရေးထားပါလေအဲ့ဒီတပည့်တော်တွေကတဲ့နော်အဲ့ဒီခါကျမင်းတို့ငါတပည့်အမှန်နေဖြစ်တယ်လို့တဲ့အဲ့ဒီခါမှာမင်းတို့တမာတရားကိုသိလာတင်းတို့သိတဲ့တမာတရားကတင်းတို့ကိုခတ်သိမ်းသောခြိနှောင်ခြင်းတွေခတ်သိမ်းသောလိန်လေခြင်းတွေအထဲကနေမင်းတို့ကိုကယ်နှုတ်မယ်လို့ပြောချင်တာဖြစ်ပါတယ်ဟာလေလုယာတမာတရားကိုသိသောယုံကြည်သူတွေဖြစ်ဖို့ဘုရားခင်တယောက်စီတိုင်းကိုကောင်းကြီးပေးပါစေအဲ့ဒါကြောင့်မို့ရှင်ပေါလုကဖိလိပ္ပိအခန်းကြီး၃အငယ်၉၀မှာရေးထားပါတယ်။အဲ့ဒီမှာဘယ်လိုရေးထားလဲဆိုတော့ 耶稣基督地道比亚的阿白面老面的我超越他顶到亚的我凶死到亚给到亚天马的耶稣的亲耶稣我一的亲耶稣基督地道比亚哈不老面的说的我的超越了他顶到亚的我亚的凶死到亚路到亚天马的大家要呢他顶到亚的我的我阿凶看亚比的我也困一点我路我路径的我对他路径的路径路径的压力阿路我胸看的把屁路的他可以输过地的地赚钱地他可以输过地到比亚不老面比老不老我就是的说我地路不是的路先不路啊标吧的那张我真的这么路他妈的要地步也输过地赚不对阿胸看不别给的爸妈来标比吧把你阿胸看不来把你的胸看不来咪咪的三大的胸看呀咪咪的困业的胸看呀咪咪的对大你拉的哎呀的胸看不我个胸看也的也的把老铁说我个卡丁到呀的哈的我就我表述的哎呀阿龙我没先给到到我天没的也的哎老铁先保留我拿来的撇的大家母就能就马入地耶稣过地道比亚路口的撒旦领路没压的罗嘎嘎领路没压的比亚嘎耶稣过地道比亚阿片大林亚奶奶说了不要钱哎呦他妈的呀叫我年给先撇钱他妈的呀说了拍牙也得保他母拍牙也拍牙的钱路上接撇的耶稣嘎都也愿弄钱阿龙哥把阿片比西比的地表奶奶来说了จมารุเปลี่ยนเลยพี่รอมาพระอาจารย์สิริปี่ส่งแท้ที่ไอ้อาชีนี่ก็เปลี่ยนยောက်พออตวยเยชูอตวยก็ต้นลองแก่พี่รอมาตูอ่ะลุ่งส่งแจ็ดนี่ก็อติปุขึ้นน่ะผิดแต่จังจมารุก็บ่ามาทัดลุ่งเสียတော့ไม่ရှိတော့กู้ซ้าผู้เว้ยရှိเนาะแต่จังเยชูพระก็ม้อชีเล่แท้มาတော့ปัญญาเตียเนาะตะคีชูก็တော့เจซูเตียเนี่ยติสสารเตียอาภิอีโลกก็อุ้มชุบผู้จั่วลาเด้ลูกကျွန်တော်ကျမတို့ယောဟန်ထဲမှာဖတ်ပြီးသားဖြစ်ပါတယ်။ဒါကြောင့်မို့အဲ့ဒီတပါတရားကိုเนาะကျွန်တော်ကျမတို့ကဘယ်ကနေရသလဲဆိုတော့ဂျေဇူးတရားနဲ့တစ္ဆာတရားလို့ပြောတဲ့အခါမှာယေရှုဘုရားလှုပ်ဆောင်ချက်အားဖြင့်တာလင်ဂျေဇူးတော်ဆိုတဲ့အရာတမာတရားဆိုတဲ့အရာတွေကကျွန်တော်ကျမတို့လက်ခံရရှိနိုင်တာဖြစ်တယ်။ဒါကြောင့်တမာတရားဆိုတာကအမှန်တကယ်ဖြစ်တာသူပြောတဲ့အတိုင်းဖြစ်လာဖို့အတွက်ယေရှုကဘလောက်အဖို့ခါကြီးသူ့ရဲ့အသက်ကိုအသက်နဲ့ရွေးနှုတ်တယ်သူ့ရဲ့အသွေးကိုတွန်းလောင်းခဲ့တယ်အားလုံးကျွန်တော်ကျမတို့ကိုအမြဲတမ်းဒုက္ခပေးတဲ့ချီနောင်နဲ့ကျွန်ပြုတ်စေတဲ့အရာအားလုံးစာတန်ရဲ့လက်ထဲကနေကျွန်တော်ကျမတို့ကိုရွေးနှုတ်ပြီးတော့မှစာတန်ရဲ့အာဏာဆက်ပြီးစာတန်ရဲ့တကိုးတွေအားလုံးကိုသူဖျက်ဆီးခဲ့ပြီးတဲ့အခါမှာကျွန်တော်ကျမတို့ဟာတမာတရားဖြစ်တဲ့ယေရှုကျမတို့အထဲမှာဖခင်ကထိုးတမာတရားဖြစ်တဲ့ယေရှုကိုပေးခြင်းအားဖြင့်ကျွန်တော်ကျမတို့ဒီသခင်ယေရှုကငါလောကမှာတဲ့မင်းတို့ဒုက္ခဆင်းရဲတွေကြုံရမယ်တဲ့ဒါမှမဆိုးရင်နဲ့တော့တဲ့ငါကလောကကိုအောင်တော်အရှင်ဖြစ်တယ်ငါကတည်ခြင်းကိုအောင်တော်အရှင်ဖြစ်တယ်ဒုက္ခတွေအလုံးမင်းတို့ကြုံတွေ့ရတဲ့အရာအလုံးအတွေ့ငါအဖို့ခပေးပြီးပြီလို့ယေရှုဖခင်ကအမှုပြီးပြီဆိုတဲ့စကားတစ်ခွန်းနဲ့ကြီးညာခဲ့တာဖြစ်ပါတယ်လို့ဒါကြောင့်မို့ကျွန်တော်ကျမတို့ဒီတမာတရားကဘာလို့ဖြစ်စေတယ်လဲဆိုတော့ကျွန်တော်ကျမတို့ဟာယေရှုခရစ်တော်အဖင်ဘုရားသခင်ရှေ့မှာဘသူလဲဆိုတာကိုသူကအမြဲတမ်းလမ်းညွန်ဖော်ပြနေတာဖြစ်ပါတယ်။ဒါကြောင့်မို့ယေရှုအဖင်သခင်ယေရှုခရစ်တော်အဖင်ကျမတို့ကဘာဖြစ်သွားတယ်လဲ။သင်တို့ဒီတားတော်ကိုယုံကြည်တဲ့အတွက်ယေရှုယုံကြည်တဲ့အတွက်ကြောင့်ဖြောင့်မတ်တယ်လို့ငါသတ်မှတ်တယ်သင်တို့ဟာငါရဲ့သားသမီးတွေဖြစ်တယ်အမွေခံသားတွေဖြစ်တယ်ယေရှုအဖင်မင်းတို့အရာခတ်တဲ့အောင်မြင်တော်သူတွေဖြစ်တယ်ယေရှုအဖင်ခတ်သိမ်းတော်ရာတို့ကိုသင်တို့ပိုင်တော်သူတွေဖြစ်တယ်မင်းတို့ဟာယေရှုခရစ်တော်အဖင်အသက်ရှင်တော်သူတွေဖြစ်တယ်ဒါတွေအားလုံးကတမန်တော်ဖြစ်တယ်ပြောတဲ့အတိုင်းဖြစ်လာတယ်မင်းတို့အခုကစဆင်းရဲတွေဆင်းရဲသားတွေကငါချမ်းသာပြီလို့မင်းတို့ပြောလို့ရပြီနော်တဲ့ကျမတို့ဘက်ကဘာလို့ရမလဲဟုတ်ကဲ့ကိုတော်ကျွန်တော်ခရစ်တော်ရဲ့ဆင်းရဲခံခြင်းအပြင်ကျွန်တော်ချမ်းသာပြီလို့ပြောဖို့ပဲဖြစ်တယ်ဒါကတမာတရားဖြစ်တယ်လက်တွေ့မြင်နိုင်တဲ့ဥစ္စာတွေနောက်ကနေလိုက်လာမှဖြစ်တယ်အရင်ဆုံးအဲ့ဒီတရားကအแทမှကြွယ်ဝသောစိတ်ထားကြွယ်ဝသောသဘောထားကိုကျမတို့ပေးမှဖြစ်တယ်ကျွန်တော်ကျမတို့ပြင်းထန်စွာနော်စိတ်ဆင်းရဲခြင်းတွေစိတ်ဖိစီးခြင်းတွေဝမ်းနေခြင်းချေကွဲခြင်းကြောက်လွန့်ခြင်းတွေဒီအချိန်မှာအထူးသဖြင့်ခံစားရတယ် အဘယ်အချိန်မှအဲ့ဒီမမြင်နိုင်တဲ့ယောဂါဘုရားငါတို့စီရောက်လာမလဲ။မြင်နိုင်တဲ့အရာကိုယ့်ရဲ့အတွေ့အကြုံလောကကအတိပေးတဲ့ပေးချက်လက်တွေနော်အသွေးသားနေလာတဲ့အချက်လက်တွေကိုကျွန်တော်ကျမတို့လက်ခံရင်တော့တမာတရားအားဖြင့်ကျွန်တော်ကျမတို့ရမယ့်ကောင်းကြီးတွေလွဲသွားမှာဖြစ်တယ်။ဒါပေမဲ့အဲ့ဒီအချိန်ကလေးမှာတမာတရားဖြစ်တဲ့ယေရှုရဲ့ပြီးစီခြင်းယေရှုရဲ့ရွေးနှုတ်ခြင်းယေရှုရဲ့လှုပ်ဆောင်နိုင်ခြင်းကိုအတိမတ်ပြုတ်လိုက်တာနဲ့တမာတရားကိုတိတဲ့ဖြင့်ထိုတရားကသင်တို့ကိုလွတ်ချင်းခွင့်ကိုပေးမယ်။အာမင်။လွတ်ချင်းခွင့်ထဲမှာမိတ်ဆွေနဲ့ကျွန်တော်ရှိတဲ့အခါမှာအရာအလုံးကပြောင်းလဲသွားမှာဖြစ်တယ်။ဒါကြောင့်ဒီအချိန်ဟာအမတမဒီတရားကအားလုံးအတွက်လို့ကျမမဆာအားလုံးအတွက်လိုအပ်မယ်လို့ကျမယုံကြည်ပါတယ်လို့ဒါကြောင့်မို့ကျမတို့အနေနဲ့တခုခုတွေ့ကြုံတဲ့အခါအဲ့ဒီအတွေ့အကြုံကိုပဲကြည့်မလားအဲ့ဒီခံစားချက်နဲ့ပဲနေမလားတမာတရားကိုအတိမတ်ပြုတ်မလားအများနဲ့ရွေးရမှာဖြစ်တယ်တကြောင်ဒီအချိန်မှာကြောက်တယ်ကြောက်တဲ့ဟာနဲ့မနေပါနဲ့ဖျားနေတယ်ဖျားနေဟာနဲ့မနေပါနဲ့စိုးရိမ်တယ်စိုးရိမ်တဲ့ဟာကြီးကိုလည်းပိုက်မထားပါနဲ့တမာတရားကဘာပြောတယ်လဲငါ့ရဲ့တန်ချက်အဖြစ်သင်တို့အနာရောဂါပျောက်ပြီငါခံရတဲ့ဒဏ်ချက်တော်အဖြစ်မင်းတို့အနာပြောက်ပြီမင်းတို့အပြစ်တွေအားလုံးငါအလုံးစုံကိုငါအသွေးတော်အဖြစ်ငါတန့်ရှင်းစီပြီမင်းတို့ကတန့်ရှင်းသောသူတွေဖြစ်တယ်လို့ပြောတဲ့အခါကျမတို့ကတန့်ရှင်းသောသူတွေဖြစ်လာတာဖြစ်တယ်သူပြောတဲ့အတိုင်းဖြစ်လာတာကတမာတရားဖြစ်တယ်အဲ့တမာတရားကိုတာ၍တိဖို့ရတဲ့တမာတရားကိုအကျွေးမဲ့တွင်တင်ဖို့ရတဲ့ဝိညာဉ်တော်ငါဆေလွတ်မဲလို့လေသခင်ယေရှုကပြောသေးတယ်တိတ်သိစေခြင်းနဲ့သူလောက်ဆောင်ပေးပြီးသားအရာတွေကိုအယံခံစားစေချင်တာသခင်ယေရှုကငါလွတ်လိုက်မယ်နော်တဲ့အခုငါပြောတာဟာမင်းတို့နားမလည်သေးဘူးတဲ့ဒါမဲ့ဝိညာဉ်တော်ကြွလာတဲ့အခါတဲ့တမာတရားနဲ့ဆိုင်သောအရာရှိသမျှကိုအကျွေးမဲ့သင်တို့ကိုတွင်တင်ပေးမယ်တဲ့အာမင်ကိုယ့်ရဲ့ပညာတွေကိုယ့်ရဲ့အတွေးခေါ်တွေအသာထားပြီးတော့အဲ့ဒီတမာတရားကိုရှင်းပြမဲ့ဝိညာဉ်တော်ဒီတရားစကားကိုကြားရတဲ့လူတိုင်းကဖိတ်ခေါ်ရအောင်ဖိတ်ခေါ်လိုက်ပြီးတော့မှချက်ချင်းပဲထိုတမာတရားအဖြစ်ငါအသက်ရှင်မယ်ထိုတမာတရားကိုငါရတဲ့အတွက်ငါယေရှုတည်နေယေရှုကငါဒီတမာတရားဖြစ်တယ်လို့ပြောတဲ့အတွက်ကြောင့်ယေရှုကိုငါအသက်တာထဲမှာငါပိုင်မယ်အပိုင်ငါယူထားမယ်အပိုင်နော်ထိုအသက်ကိုငါရဲ့အသက်ဖြစ်စေမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုချလိုက်တာနဲ့တပြိုင်နက်တင်းဒီထိုခြိနှောင်ခြင်းကြောက်ရွံ့ခြင်းရဲ့ခြိနှောင်ခြင်းစိုးရိမ်ခြင်းရဲ့ခြိနှောင်ခြင်းဝမ်းနည်းခြင်းကြောက်ရွံ့ခြင်းရဲ့ခြိနှောင်ခြင်းဆင်းရဲခြင်းငါပြတ်ခြင်းရဲ့ခြိနှောင်ခြင်းနော်အမျိုးမျိုးသောဝမ်းနည်းခြေခွဲကခြိနှောင်ခြင်းတွေကနေအောဘွယ်ရလွတ်ချင်းခွင့်ကိုချက်ချင်းနောက်မှမဟုတ်ချက်ချင်းခံစားရမှာဖြစ်တယ်။ဒါကယုံကြည်သူတွေအတွက်ဘုရားခင်ပေးတဲ့လက်ဆောင်ဘုရားခင်ပြုတ်ပေးတဲ့တရားဖြစ်တယ်လို့ကျမအနေနဲ့ယုံကြည်တယ်လို့။ဒါကြောင့်မို့ပညာနည်းသောကြောင့်လို့ပြောတဲ့အခါမှာနော်ရှင်ရကုတ်ထဲမှာပညာနှမျိုးအကြောင်းကိုရေးထားပါတယ်နော်။အဲ့ပညာနှမျိုးမှာဘယ်လိုရေးထားလဲဆိုတော့တို့မဟုတ်တင်တို့စိတ်ထဲမှာခါစွာသောဂုံပြိုင်ခြင်းရန်တွေ့ခြင်းရှိလင်တမာတရားကိုမူတာဖြင့်ဆံ၍မောဟာကြနဲ့မောဟာကြွားကြနဲ့ထိုတို့သောပညာသည်အထက်မှတက်ရောက်သောပညာမဟုတ်ဘူးတဲ့မြေကြီးပညာဖြစ်တယ်တဲ့ဇာတိပဂတိပညာနတ်ဆိုးရဲ့ပညာဖြစ်တယ်တဲ့ဒါကြောင့်မို့ကျွန်မတို့ကနော်မြေကြီးပညာနဲ့တော့ဒီတမာတရားကိုလည်းသိနိုင်မှာမဟုတ်တမာတရားအဖြစ်လွတ်ချင်းအခွင့်ကိုလည်းကျွန်မတို့ရနိုင်မှာမဟုတ်ဒါကြောင့်မို့မြေကြီးပညာကတော့ဖုရားရဲ့မေတ္တာဖုရားရဲ့ရွေးနှုတ်ခြင်းနဲ့သူပြုတ်ပေးခဲ့တဲ့အမှုအแทမှာယုံကြည်ခြင်းနဲ့ကျွန်တော်ကျမတို့နေ့တိုင်းယုံကြည်ခြင်းနဲ့လက်ခံပြီးအသက်ရှင်သွားဖို့ဖြစ်တယ်။နောက်အောက်မှာအကြောင်းမူကားတဲ့ဂုံပြန့်ခြင်းရန်တွေ့ခြင်းရှိလေမငြိမ်မဝတ်ယုံရင်ခတ်ခြင်းစိုးညစ်တော့အမှုပြုခြင်းအမျိုးမျိုးရှိတယ်တဲ့။အဲ့ဒီမြေကြီးပညာကအကျိုးကတော့ငင်းခုံမယ်ဂုံပြိုင်မယ်ရန်တွေ့မယ်မငြိမ်မဝတ်ယုံရင်ခတ်မှုတွေဖြစ်မယ်။ဒါပေမဲ့အထက်မှတက်ရောက်တဲ့ပညာကတော့ရှိဦးစွာဆင်းကျဲတယ်တဲ့။ထိုမှတော့အသင့်တနေတတ်တယ်တဲ့။ဖြင်းညင်းသောသဘောရှိတဲ့သွေးဆောင်လွယ်ဤဂယုဏနဲ့၎င်းကောင်းကြီးကောင်းကျိုးနဲ့၎င်းပြည့်စုံဤလစ်လူရှုသောစိတ်လူဝတ်ခြင်းနဲ့ကင်းစည်ဤအဲ့ဒါတွေကအထက်မှတက်ရောက်တဲ့ပညာဖြစ်တယ်။ဒါကြောင့်မို့ကျွန်တော်ကျမတို့ပညာနည်းသောအုပ်စုထဲမှာပါမလား။နော်ပညာနည်းသောအုပ်စုမှာပါရင်တော့ကျွန်တော်ကျမတို့ကဘာတွေဖြစ်လာမလဲဆိုတော့ဆုံးရှုံးခြင်းမြောက်များစွာကိုကြုံတွေ့ရမယ့်လူတွေဖြစ်လာမယ်။ဒါပေမဲ့တမာတရားဖြစ်တဲ့ယေရှုကိုမိမိအသက်တာရဲ့သခင်မိမိရဲ့သခင်ဖြစ်စေမယ်မိမိအမှုရာအလုံးစုံဟာကိုတော်ဖရာအားဖြင့်ပဲကျွန်တော်ကျမတို့အနံပြီးတော့ယုံကြည်ခြင်းနဲ့အသက်ရှင်သွားတဲ့လူတွေကတော့အထက်မှတက်ရောက်သောပညာဖြစ်တဲ့အတွက်ကြောင့်ဖရာကိုပိုသိကျွမ်းလာမယ်တမာတရားကိုပိုသိကျွမ်းလာမယ် ဖယားရဲ့မြစ်တောင်တာကြီးခံစားရမယ်ကျွန်တော်တို့မှာယေရှုကိုအမှန်တကယ်ရတယ်ဆိုရင်တော့ဖယားရဲ့မြစ်တောင်မခံစားလို့မရဘူးဖယားရဲ့မြစ်တာရဲ့အာတက်တည်ဖြစ်တဲ့ယေရှုကိုကျွန်တော်တို့မှာတကယ်ရတယ်ဆိုရင်တော့ဖယားရဲ့မြစ်တောင်တာကြီးပွေးနားလည်လာရမယ်ဖယားနှုတ်ပတ်တော့တာကြီးရှင်းလင်းစွာနားလည်လာမယ်ဖယားပြုတ်ပေးတဲ့အမှုတွေကငါ့အတွက်ပဲဆိုတော့တာကြီးနားလည်လက်ခံလိုက်ရမယ်ဒါကြောင့်မို့အထက်မှတည့်ရောက်တဲ့ပညာကိုရနိုင်ဖို့ရအတွက်ဂျိုးသားစွာနှိမ်ချစွာဝိညာဉ်တော်ဖရာအဖင်နှုတ်ကပတ်တော်များကိုခံယူပြီးတော့မှအသက်ရှင်သွားဖို့ဖြစ်မယ်လို့ယုံကြည်ပါတယ်။ဒါကြောင့်တမန်တော်နဲ့ဂျေဇုတရားကတွဲပဲဖြစ်တယ်။နော်ဖရာခင်တော်ချင်းကတ်တဲ့အခါမှာခရစ်တော်အဖင်အသွင်ပြောင်းခံရတဲ့လူတစ်နော်ကျွန်တော်ကျမတို့ဒီတမန်တော်ဖြစ်တဲ့ယေရှုကိုလက်ခံတဲ့အခါမှာကျွန်တော်ကျမတို့ကလူဟောင်းအတ္တတာနေခရစ်တော်အဖြစ်အသွင်ပြောင်းခြင်းခံရတဲ့လူတစ်နော်လောကမှာရှိတဲ့ကျွန်ုပ်တို့ရဲ့ဇာတိပဂတိအတ္တတာနဲ့တော့လုံးဝမဆိုင်တဲ့အတ္တတာဖြစ်တယ်တိကျွမ်းခြင်းပိုင်ဆိုင်ခြင်းနားလဲခြင်းနော်ချီးမြှောက်ခြင်းဘာမှကိုမဆိုင်တာဖြစ်တယ်ဒါကြောင့်ဒီအချိန်မှာဘဲမှလည်းတိတ်သွားလို့မရနော်မွန်းကျက်တဲ့အချိန်နော်အိမ်မှာပဲနေရတဲ့အချိန်နော်အဆက်အသွယ်တွေဖြတ်တောက်ခံရတဲ့အချိန်လူတွေလည်းကိုယ်စီမလာရဲကိုယ်လည်းမသွားရဲဒီချင်းအကောင်းဆုံးဖြစ်တယ်။တမာတရားဖြစ်တဲ့ယေရှုနှုတ်ကပတ်တော်ဖြစ်တဲ့တမာတရားနော်အဲ့ဒါဒီကိုကျွန်တော်ကျွန်မတို့ကဝိညာဉ်တော်အကူအညီတောင်းပြီးတော့ဆင်ခြင်မယ်ဆိုရင်ဒီအရာတွေကခဏပါပြီးဆုံးသွားတဲ့အချိန်ရှိမှာပါအဲ့ဒီအချိန်မှာကျွန်တော်ကျွန်မတို့ကတမာတရားကိုပိုင်ဆိုင်တော်သူဖယားခင်ပြောတဲ့အရာတွေချက်ချင်းကိုအသက်တာထဲမှာဖြစ်လာတဲ့အသက်တာတွေကိုကျွန်တော်ကျွန်မတို့ခံစားရရှိမှာဖြစ်ပါတယ်လို့ဒါကြောင့်ဖယားလုပ်ပေးတဲ့အရာတွေကိုနော်တိမှတ်သဘောတူခြင်းကနော်ပညာရှိတွေဖြစ်တယ်။ယေရှုဖျားလက်ဝါခတဲ့မှာအမှုပြီးပြီလို့တင်တဲ့ကျွန်ုပ်ဆင်းရဲခြင်းကနေအနာရောဂါကနေအမျိုးမျိုးသောခြိနှောင်ခြင်းတွေကနေနော်ကျွန်တော်ကျမတို့ကိုယေရှုကကယ်တင်ရွေးနှုတ်ပေးတာဖြစ်တယ်။နော်ငါအကုန်လုံးလုပ်ပေးပြီဆိုတဲ့ယေရှုဖျားတမန်တော်ဖြစ်တဲ့ယေရှုရဲ့စကားကိုကျွန်တော်ကျမတို့အတွင်းကြကြဝိညာဉ်တဲ့အထိလက်ခံသဘောတူခြင်းကပညာရှိအုပ်စုထဲမှာပါမယ်။ကောင်းကြီးရမယ်အုပ်စုထဲမှာပါမယ်။ကောင်းကြီးရဖို့မစိုးစားခိုင်းမှု။ तू လှုပ်ပေးပြီးတော့အရာတွေကိုယုံကြည်ကြပါ။ယုံကြည်ခြင်းနဲ့လက်ခံကြပါလို့ပဲပြောနေတာပါ။ဒါမဲ့ခက်နေတာကကျွန်တော်ကျမတို့ကအတွေ့အကြုံတွေကြားရတဲ့အရာဖြစ်နေတဲ့အရာတွေကိုပဲသိမှတ်တဲ့အခါစာရန်ကကျွန်တော်ကျမတို့ကိုလိန်လေလို့ရနေတာဖြစ်တယ်။မင်းတမာတရားဘယ်မှာလဲ။မင်းခုဖျားနေတယ်လေ။ဘသူတွေတောင်တိတ်သွားပြီလေ။စသဖြင့်လိန်လေလို့တိတ်ကောင်းတဲ့အချိန်မှာတင်တဲ့ကျွန်ုပ်ကတမာတရားဖြစ်တဲ့ယေရှုကိုဆုပ်ကင်ပြီးတော့မှတမာတရားအဖြစ်အသက်ရှင်သွားမယ်ဆိုရင်တော့ပညာနည်းပြီးဆုံးရှုံးရတဲ့အုပ်စုထဲကနေလွတ်မြောက်မှာဖြစ်တယ်။တယောက်စီတိုင်းကဒီကာလအတွင်းမှာတမာတရားအဖြစ်အောပွဲဒီနှစ်ကျမတို့ရဲ့ဝန်ခံချက်ကတော့ကျမ်းမာခြင်းနဲ့နမိတ်လက္ခဏာများတက်ရောက်သောနှစ်လို့ဝန်ခံထားသလိုနမိတ်လက္ခဏာအသီးသီးအဲ့ဒီနမိတ်လက္ခဏာတွေကကျွန်တော်ကြောကိုးကွယ်တော့ဖရားဟာမှန်တော့ဖရားဖြစ်တယ်ဆိုတော့တက်တည်ဖြစ်ဖို့တမာတရားဖြစ်တဲ့ယေရှုဟာတကယ်အသက်ရှင်ပြီးတော့မှသူပြောတဲ့အတိုင်းခုငါလက်ခံတဲ့ခါဖြစ်နေပါတယ်ဒီမှာဆိုပြီးတော့တက်တည်ထူနိုင်တော့သူများဖြစ်ဖို့တယောက်စီတိုင်းကိုဖရားရှင်ကောင်းကြီးပေးပါစေအာမင်